ကရင်ပြည်နယ်အစိုးရအဖွဲ့ဝင်အတွင်းရေးမှအပါဝင်ပြည်ရဲ့ဝန်ကြီးဌာနအဆင့်မြင့်အရာရှိကြီးတွေပါဝင်တဲ့လူ6ဦးကိုတိန်းထောင်ချီတန်းတဲ့ရန်ကုန်တိုင်းတွင်ကမြေကိစ္စအဂတိလိုက်စားမှုနဲ့ဖမ်းဆီးအရေးယူလိုက်ပါတယ်အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဘက်ကလနဲ့ချီစစ်ဆေးပြီးတဲ့နောက်ပြည်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိမှုပေါ်အခြေခံပြီးတရားစွဲဆိုလိုက်တာပါဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်ရှင
်ဟုတ်ပါတယ်တိန်းထောင်ချီတန်းနဲ့မြေကိစ္စအဂတိလိုက်စားမှုမှာပြည်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိရတဲ့အတွက်ပြည်ထောင်စုဝန်ကြီးဌာနကဒုတိယအမြဲတမ်းအတွင်းဝင်အဖြစ်တာဝန်ယူခဲ့ဖို့သူလည်းဖြစ်လက်ရှိကရင်ပြည်နယ်အစိုးရရဲ့အဖွဲ့ဝင်အတွင်းမှုတူပြည်ထောင်စုဝန်ကြီးဌာနကဒုတိယရဲမှုကြီးတူဒုညွှန်ကြားရေးမှုတူဦးစီးရာရှိတူနဲ့မြေပိုင်ရှင်ကကိုယ်စားလှယ်လွှဲအပ်ခြင်းခံထားရသူတူအပါအဝင်အဂတိလိုက်စားမှုမှာပူးပေါင်းပါဝင်သူအလုံးပေါင်း6ဦးကိုဖမ်းဆီးလိုက်ပြီးဖြစ်ပါတယ်။ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုဦးပြုံးချိုအပါအဝင်ပေါင်း6ဦးကိုဥပဒေကြောင်းအရအရေးယူနိုင်မှုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတရားလိုအဖြစ်နဲ့တရားစွဲဆိုလိုက်တာဖြစ်တယ်လို့နိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားမှုချုပ်လည်းဖြစ်နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်တဲ့ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့ကတော့အဒီလုံးက WDPS ပေါ့နော်ဒုတိယနေရာတင်းနေတယ်လို့ပြောတယ်။အဲဒီရောက်ဒီရဲ့နောက်ဒုတိယရေမှုကြောက်တာနောက်ဝန်ကြီးရောတူညီမှုကြောက်တာဒုတိယကြီးကြောက်ပါလေ။နောက်မျိုးပိုင်းရင်ကိုယ်တည်းလွဲ့ခံထားပြီးပါလေ။နောက်အငိမ့်သားကြောက်ပါအလုံးပေါင်း6ယောက်ကြောက်ပါ။အဲဒီ6ယောက်လုံးကဒီအားကြီးလက်စားမှုအဲဆိုဒီလိုနဲ့စွန့်နေပေါ့နော်။ဒီစွန့်နေတဲ့အဲ့ဒါကိုဟိုအားကြီးလက်စားရေးကော်မရှင်တိုက်ဆိုင်ကော်ပင်ကကျွန်တော်ဆီကတော့ဒီလိုနေနေနော်ဒီလိုနေကျွန်တော်ဆီကတော့ကျွန်တော်ဒီလိုကမှာပေါ်ပေါ်တဲ့ပေါ်ပေါ်တဲ့ကမှာကျွန်တော်ကြည့်လို့တောင်းရတာဆရာရင်းမှာဆရာဆက်ဆိုဆက်ဆိုပြီးတော့အခုဟိုဆက်ဆိုရအောင်ရောက်သွားပြီ
တိန်းထောင်ချီတန်နဲ့မြေကွက်ကိစ္စအခရီးလိုက်စားတယ်ဆိုပြီးတိုင်တက်မှုရှိခဲ့တဲ့အတွက်လူငယ်ရဲ့ရှစ်လကစတင်စုံစမ်းစစ်ဆေးခဲ့တဲ့ဒီနေရာကိစ္စမှာပြည်မှုကျူးလွန်ကြောင်းထင်ရှားတွေ့ရှိတဲ့အတွက်အခုလိုတရားစွဲဆိုဖို့ဖြစ်လာတာလို့လည်းဦးစောထေးကပြောပါတယ
်ဖြစ်လာတော့တို့အရင်ကရှစ်လာတာဆိုတော့အခုနောက်ပိုင်းမှာဒီ2019မှာပေါ့နော်2019ခုနှစ်ဆဲမှာကျွန်တော်တိကျအခရီးကော်မရှင်ကကြိုက်ကြတာဖြစ်တာပေါ့ဒီကတော့ဗျာငွေမှုရရန်ကုန်မှာရှိတဲ့ကံကင်းလို့လည်းမြေကွက်တစ်ခွက်ပေါ့နော်ဆက်ပါတော့အဲ့မြေကွက်တစ်ခွက်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအဝိလိုက်စားမှုမြေကွက်ပိုင်ဆိုင်ရယူနဲ့ပတ်သက်ပြီးတော့အဝိလိုက်စားမှုကိုသိင်းကျွန်တော်တို့ထောင်းနဲ့ချီတယ်အထောင်းနဲ့ချီတဲ့အတွက်ဒီဟာဒီပေါ်မှာကျွန်တော်တို့စစ်ဆေးပေါ်ပေါက်တဲ့ကနဦးပေါ့နော်ကနဦးရစစ်ဆေးပေါ်ပေါက်တဲ့ပေါ်ပေါက်တဲ့ပေါ်မှာအာကျွန်တော်တို့ဒါဆုံးမစစ်ဆေးမှုလုပ်တာဖြစ်သွားတယ်။အကြံဉာဏ်ပြောရရင်တော့မြေကိစ္စပေါ့ဗျာမြေကိစ္စနဲ့ဆက်ဆက်ပြီးတော့အဝိလိုက်စားမှုလုပ်တယ်လုပ်တဲ့ဟာမှာကျွန်တော်တို့ပေါ်ပေါက်တယ်ပေါ်ပေါက်တဲ့အတွက်ချင်းစားရပါတော့ချင်းစားရတဲ့သက်ဆိုင်ရာကျွန်တော်အားလုံးလည်းကြားမှုအဲ့ဒီဥပဒေနဲ့ကျွန်တော်တို့အရေးယူဖို့လုပ်တာလေအဲ့ဒါပေါ့ဖြစ်နေတာတော့ကြားပြီဟု
တ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာလက်ပေးလက်ယူနဲ့အားကိလိုက်စားမှုပပြအောင်ဦးစားပေးဆောင်ရွက်နေတာဖြစ်တဲ့အတွက်အခုလိုပြည်နယ်အစိုးရတာဝန်ရှိသူအပါအဝင်ပြည်ထရေးကအစိုးရအရာရှိကြီးတွေပါဝင်တဲ့အားကိလိုက်စားမှုကိုကော်မရှင်ဘက်ကဖော်ထုတ်အရေးယူနိုင်ခဲ့တာဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပြည်ငံရုံးညွှန်ကြားမှုချုပ်ကပြောပါတယ်
ပြောရရင်တော့အားရလိုက်စားမှုတိုက်ချက်ရေးစာဟိုအရေးကြီးတယ်အရေးကြီးတဲ့ဟာကိုဥပစာပေးနေကျွန်တော်လုပ်ပါတယ်လုပ်တဲ့အခါမှာတချို့ဟိုစော်တော်တယ်ပေါ့နော်စော်တော်တယ်ဆိုတာရှိတယ်ဟိုသူ့သတင်းတွေစော်တော်တယ်ဆိုတော့တက်တည်ဆောင်ထားပါပေါ့နော်အဲ့ဒီအရာပေါ်မှာလည်းမှုပြီးတယ်အဲ့တော့သူ့ရေးချောင်းရပါပေါ့နော်ဒီလူကဒါလုပ်နေတယ်ဆိုတော့လူရဲပြီးတော့ပေါ့နော်ရှိရသေးလို့ရှိမှာဆိုတော့ဒါလုပ်နေတယ်ဆိုတော့ဟိုစတတ်နိုင်တဲ့အချင်းရှားပေါ့နော်ကြက်ကနိုင်ငံတည်ဆောက်စားလူပုဂ္ဂိုလ်စစ်စစ်ဆိုတော့ဟိုထောက်ထားစစ်စစ်ပေါ့နော်ဆက်မဲ့စစ်စစ်ဒီထောက်ထားတွေလိုပါတယ်အဲ့ပုံမှာမြည်ပြီးတော့ဒါဥပဒေကြောင်းနောက်သက်ဆိုင်ရာပြည်ထောင်ရှင်ကလည်းဥပဒေနဲ့မြည်ပြီးတော့ဖြည့်ရှင်းမှန်လို့ရှိရအဲ့လိုဖြည့်ရှင်းတော့တချို့တော့ကိစ္စတွေမှာအာဒီလိုမျိုးဟိုကျွန်တော်တို့ဟိုဒီမှာမှာဆက်ပေါ်မလာဘူးလည်းသက်ဆိုင်ရာဟိုဥပဒေကနောက်ဝန်ထမ်းစီးပွားစီးကံလားရင်းရင်းနေရရှိပါအခုအမိကတော့ထင်ကြတော့မထင်ကြပါတော့ကျွန်တော်တို့ကဥပဒေကြောင်းရအကြံဉာဏ်ရရည်ရည်တော့ကျွန်တော်တို့ကအခုကကဆရာဆုတို့ကိုဟိုသူတင်ဟိုကျွန်တော်တို့ဆောင်ရတာပေါ့နော်ဥပဒေနဲ့ရည်ရည်ကိုဆောင်တဲ့အချိန်ရောက်တယ်ရောက်တဲ့ကောင်ကအခုဒီပြန်ဆက်လာဟုတ်
အနေနဲ့အစိုးရတက်တက်လာခါကတော့ကလည်းတကြံကာလအတွင်းမီဒီယာကုမ္ပဏီကြီးတခုကအစိုးရပိုင်းအစိုးရအရာရှိတဦးကိုကျပ်ငွေ350လက်ဆောင်ပေးခဲ့တဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့ညွှန်ကြားချက်အရဆိုပြီးအခရီးလိုက်စားမှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်သတိပေးတဲ့အကြောင်းကြားစာတစ်စောင်ကိုအစိုးရဖွဲ့ရုံးကဧပြီလ20ရက်နေ့ညစွဲနဲ့အစိုးရဖွဲ့ရုံးနဲ့အစိုးရဌာနတွေကိုပေးပို့ခဲ့တာပါအဂတိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့2016ခုနှစ်အစည်းအဝေးခံစားအရတော့ကမ္ဘာနိုင်ငံပေါင်း186နိုင်ငံထဲမှာမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုအခြေအနေကအဆင့်136မှာရှိခဲ့ပြီးရမှတ်28မှတ်နဲ့အခြေအနေအနည်းငယ်တိုးတက်ခဲ့တာဖြစ်ပါတယ်